မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျတွေကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါကြောင့်အတွားလာကန့်သတ်မှုတွေနဲ့လူမှုစီးပွားချက်တွေကြုံလာနေရတာမှလူတွေကြားမှာစိတ်ပိုင်းဆိုင်ရာပြဿနာတွေလည်းတိတိတသာပိုဆိုးလာနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုကြပါတယ်။အထူးသဖြင့်ကိုဗစ်ကြောင့်ဖြစ်လာတဲ့စိတ်ပိစီးမှုဒဏ်နဲ့အကျက်အတဲတွေကိုအမျိုးသမီးတွေကပိုခံစားကြရတယ်လို့ဟဝိုင်ပြည်နယ်ဟိုနိုလူလူမြို့Queen's Medical Center ဆေးရုံကစိတ်ပညာရဲ့ဆိုင်ရာပညာရှင်တယောက်လည်းဖြစ်။နောက်လူအပ်သူတွေကိုအွန်လိုင်းပေါ်ကနေအခမဲ့စိတ်ချမ်းသာရေးဆွေးနွေးမှုတွေလည်းလုပ်ပေးနေတဲ့မတ်ဂျူဂျူမင်းသူကပြောပါရယ်။ COVID ကာလမှာဘယ်လိုစိတ်ဖြစ်စီမှုပြဿနာတွေပိုများလာနေတာပါလဲ။ဒီစိတ်ဖြစ်စီမှုပြဿနာတွေတတ်တရာရစေဖို့ဘယ်လိုနည်းလမ်းတွေနဲ့အထူးအောက်ဆုံးကုသနိုင်မှာမလဲဆိုတာမတ်ဂျူဂျူမင်းသူကိုမေးမြန်းပြီးတည်ထောင်ပံ့အမျိုးသမီးခန္ဓာမှာတင်ဆက်ထားပါရယ်ရှင်။ကျူးမင်းသူကအခုဟာဝိုင်ပြည်နယ်ဟိုနိုလူလူမှာရှိတဲ့ Queen ဆေးရုံမှာလည်းစိတ်ပိုင်းဆိုင်ရာပညာရှင်တယောက်အနေနဲ့လုံလုံနေတဲ့ဆိုတဲ့အခါကျတော့လေအခုဟာကိုဗစ်ကာလကြီးမှာဒီစိတ်ပိုင်းဆိုင်ရာဖိစီးမှုတွေပြဿနာတွေကတော်တော်လေးလည်းအကျက်တဲ့ပုံများလာတယ်ဆိုတာပညာရှင်တွေကလည်းပြောနေကြတာဆိုတော့လေကိုကကျတော့ဒီလက်တွေ့ဒီလုပ်ငန်းခွင်ထဲမှာရှိနေတဲ့သူတယောက်အနေနဲ့ဆိုတော့ကိုဗစ်ကြောင့်ဖြစ်လာတဲ့စိတ်ဖိစီးမှုတွေပေါ့နော်အဓိကဘာတွေလူတွေမှာဖြစ်လာတာကိုတွေ့ရတယ်လေရှင်
ဟုတ်ကဲ့အဓိကကတော့ပေါ့နော်ဒီစိတ်ဖိစီးမှုတွေများလာတဲ့အလုပ်လက်မဲ့တွေဖြစ်လာတဲ့အခါကျတော့အရင်တော့ကရှိထားတဲ့ဒဏ်ရာအဟောင်းတွေစိတ်ဒဏ်ရာတွေပေါ်လာတာပြန်တွေ့ရတယ်။နောက်ပြီးတော့လူမျိုးကိုတက်တည်ဖို့အတွက်တည်ဆောင်းကြံပြီးတော့လူမျိုးစိတ်ယုံရောက်လာတာတွေ့လာရတယ်။အဲ့လိုမျိုးနောက်တစ်ခါကျမရဲ့လူနာတယောက်ဆိုလို့ရှိရင်ပေါ့နော်သူအသက်ကတော့80ကျော်ပြီနှလုံးရောဂါနဲ့ရောက်လာတာပါ။ဒါပေမဲ့လို့သူအရင်တော့ရှိတဲ့စီးပွားရေးလေးကပြတ်သွားတယ်။စီးပွားရေးဆုံးရှုံးသွားတဲ့အပြင်သူလူတွေနဲ့လည်းမတွေ့တော့ဘူး။မိသားစုကလည်းတခြားအိမ်ပြင်းဒီမှာနေရတခြားပြည်နယ်တွေမှာနေရဆိုတော့သူအထီးကျန်ပြီးတော့အဲဒီသူနှလုံးရောဂါဖြစ်နေတာကိုဆက်ပြီးတော့သူမကုတော့ပဲနဲ့လက်လျှော့ပြီးတော့အဲ့လိုမျိုးသူလက်သူ့အဲ့အသက်ကိုအဆုံးရှုံးခံလိုက်တယ်ပေါ့နော်ဒီကိုဗစ်ရဲ့ရိုက်ခတ်မှုကတိုက်ရိုက်မဟုတ်တော့လဲတိုးလိုက်တော့အားဖြစ်တော့လကောင်းနောက်ပြီးတော့ဒီလိုမျိုးစိတ်ဖိစီးမှုတွေရန်များပြီးကိုယ့်ကိုယ်သေးချောင်းပြတ်နေလူတွေလည်းဆေးရုံရောက်လာတာတွေ့ရပါတယ်ရှင
်ဒီစိတ်ကြယောဂါတို့ဒီစိတ်ဖိစီးမှုတို့ဆိုတာတွေကဒီကိုဗစ်မတိုင်ခင်တုန်းကလည်းရှိနေတဲ့ကိစ္စတွေပေါ့နော်ရှိနေတာဟိုမှာကိုဗစ်ကာလနောက်ပိုင်းမှာဒီအခြေအနေကပို့ပြီးတော့ဆိုးတဲ့ဘက်ကိုဥတည်သွားသလားဘလို့ကွာခြားမှုတွေရှိနေတယ်လဲဆိုတာကိုနှိုင်းယှဉ်ပြီးတော့ပြောပြပေးပါလား
ဟုတ်ကဲ့ CDC ရဲ့မှတ်တမ်းရပေါ့နော်ဒီဇွန်လ2020မှာထွက်လာတာပါပြောလဲဆိုတော့အခုဒီကိုဗစ်ရဲ့ရိုက်ခတ်မှုကြောင့်ဒီစိတ်ဖိစီးမှုတွေကအများအားသုံးစားမြင့်တက်လာတယ်နောက်ပြီးတော့ depression ဆိုရင်အများအား၄စားမြင့်တက်လာတယ်နောက်ပြီးတော့ဒီsuicide ideation ပေါ့နော်ကိုတေချောင်းကြံဖို့အတွေးတွေကအင်းရတဲ့နှစ်စမြင့်တက်လာတယ်။နောက်ပြီးကြတော့ဒီ PTSD post traumatic stress disorder ပေါ့နော်။အဲ့ဒီဟာကကြတော့ဒီအနည်းဆုံး၄ယောက်မှတစ်ယောက်ကအဲ့ဒီ symptom တွေပြလာကြတယ်။အဲ့ဒီလိုမျိုးခက်ခဲကြုံတွေ့လာတဲ့အခါကျတော့ကိုယ့်အကူ self medication လုပ်လာကြတယ်ပေါ့နော်။ဒီသူတို့ရဲ့စစ်တမ်းအရာပြောပြချက်ကတော့လူတော်တော်များများအရက်သေးတာတုံးဆဲလာကြတယ်ပေါ့။တရားမှတရားလောက်ကအခုဆိုလို့ရှင်အိမ်မှာတယောက်တည်းအထီးကျန်ပြီးတော့အရက်ပူတောက်လာရတယ်တွေ့လာရတယ်လို့သူတို့စစ်တမ်းထဲမှာပြောပြထားပါတယ်ရှင်
ဒီကယောဂါကြောင့်မလို့မသွားလာကန့်တတ်မှုတွေနဲ့ဒီအဖက်ဖက်ပေါ့နော်စီးပွားရေးလူမှုရေးဒီဆုတ်ယုတ်မှုတွေကြားထဲမှာကိုဗစ်ကြောင့်မလို့တက်ရောက်မှုဟာအမျိုးသားနဲ့အမျိုးသမီးကိုကြည့်လို့ရှိရင်အမျိုးသမီးတွေမှာမြန်စိတ်ဓာတ်ရပို့ပြီးတော့ကြုံရတယ်ဆိုတာမျိုးရောပြောလို့ရနိုင်လားဘယ်လိုမျိုးတွေ့ရလဲကိုယ်တိုင်ကုသနေတဲ့လူနာတွေထဲမှာရောအများစုကအမျိုးသမီးတွေပို့ပြီးတော့များလာတာကိုတွေ့ရလားအမျိုးသားတွေပို့ပြီးတော့တွေ့ရလား
ဟုတ်ကဲ့အထူးသဖြင့်ကတော့အမျိုးသမီးတွေကပုံများတယ်လို့သူတို့စစ်တမ်းတွေမှာလည်းကြောက်ယူထားတယ်။ကျမတို့နေ့စဉ်ကုသနေတဲ့လူတွေမှာလည်းအမျိုးသမီးတွေပုံများပါတယ်ရှင်။အထူးသဖြင့်ပေါ့နော်အိမ်ဝင်ကြမ်းပတ်မှုတွေအနှကိုကြားကြမ်းပတ်မှုတွေပုံများလာတဲ့ဒီလော့ကဒေါင်းအချိန်ကာလတွေမှာဆိုလို့ရှင်မိသားစုတွေကအိမ်ထဲမှာအကုန်လုံးစုပြုံပြီးတော့ကလေးကလည်းကြောက်မသွားရမိသားစုတွေကလည်းစီးပွားရေးကြဆင်းလာစိတ်ကလည်းကြောက်ကြစားတွေဖြစ်စကားတွေများကြအဲ့လိုပေါ့နော်လက်ပါလာကြတာနောက်ပြီးတော့ဒီ intimate partner violence ပေါ့နော်နှစ်ကိုယ်ကြားအကြမ်းဖက်မှုတွေကအထူးသဖြင့်ကဒီလက်ပါမှာမဟုတ်ဘူးစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာငွေကြေးအချုပ်ကိုင်မှုအဲ့လိုမျိုးမျိုးစုံခုရှိကြတဲ့အခါကျတော့ဒီအမျိုးအထူးသဖြင့်အမျိုးသမီးတွေကဒီဘက်နိုင်ငံတွေမှာဆိုလဲသူတို့ကဒီဝင်ငွေကပိုနည်းကြတယ်သူတို့ရတဲ့လကအမျိုးသားတွေထံနည်းကြတဲ့အခါကျတော့အမျိုးသားတွေရဲ့ဒီချုပ်ကင်မှုငွေကြေးချုပ်ကင်မှု အောက်ကိုရောက်သွားကြတယ်လည်းရှိတဲ့အတွက်ကြောင့်မလို့ဒီ domestic violence တွေကတော့ပိုပြီးတော့တွေ့လာရပါတယ်ရှင်
ဒီ covid ကာလအတွင်းမှာအိမ်တွင်းအကျန်းဖတ်မှုတွေကတော့တိတိတတ်တာပို့ပြီးတော့များလာတယ်ဆိုတာကိုကုလသမဂ္ဂအပါအဝင်နိုင်ငံကလူခွင့်အဖွဲ့တွေအမျိုးသမီးအဖွဲ့တွေကလည်းအစဉ်ကန်စားတွေထုတ်တာတွေ့ရပါတယ်ဆိုတော့ဒီယာနဲ့ဆက်ဆက်ပြီးတော့မှဖြစ်လာတဲ့စိတ်ဖိစီးမှုတွေကိုလည်းအမျိုးသမီးတွေအတော်များများတော့ဒါခံစားနေရတဲ့သဘောလို့လည်းပြောလို့ရနိုင်တာပေါ့နော
်ဟုတ်ကဲ့ရှင်ဒီ UN Women ရဲ့စစ်တမ်းကောက်ချက်အရဆိုလို့ရှင်ရဲ့အနည်းဆုံး20ရာနှစ်30ရာခိုင်နှုန်းဒီမြင့်တက်လာတဲ့ဒီအိမ်ဝင်ကြံဖတ်မှုတွေကအိမ်ဝင်ကြံဖတ်မှုလို့ပြောရခါကြလို့ရှင်အမျိုးသမီးနဲ့အမျိုးသားနဲ့ပဲမမြင်သေးတဲ့နဲ့မိသားစုတွေမှာလည်းဖြစ်သက်ကြတယ်မိဘနဲ့သားသမီးနဲ့အထူးသဖြင့်ပေါ့နော်အမျိုးသမီးကတော့အများဆုံးခံရတာကိုသူစစ်တမ်းနေရာတွေ့ရတယ်အာ၄ယောက်မှာ၁ယောက်မိန်းကလေးတွေမှာခံရပြီးတော့အမျိုးသမီးတွေမှာခံရပြီးတော့အာ၉ယောက်မှာ၁ယောက်အမျိုးသားတွေမှာဒီအိမ်ဝင်ကြံဖတ်မှုနဲ့ရင်ဆိုင်ရတယ်လို့သူစစ်တမ်းနေမှာပေါ်ပြထားတယ်ပေါ့နော်ဒီအထူးသဖြင့်ဒီ COVID ကာလထဲမှာဆိုလို့ရှိရင် lockdown ဖြစ်သွားတယ်အိမ်မှာလေးနေရတော့မယ် stay at home order ကြီးကြည့်ရကြကြမလို့လူတွေကဒီထဲမှာပဲအအောင်စုပြုံပိန်မိပြီးတော့ဘယ်လိုမျိုးပေါ့နော်စီပွားရေးကြတာတခုလူမှုရေးလေးဆုံးယုတ်လာတာတခုအဲ့လိုမျိုးကြောင်းနေပိတ်ပြီးတော့အိမ်မှာလည်းကလေးတွေကနေရတာအိမ်မှာလည်းကလေးတွေကအမေတွေကကျမနေနေစာပြရတာတော့အဲ့ဒီ stress တွေကအရင်နဲ့များလာပြီးတော့အဲ့ဒီမျိုးစိတ်ကြောက်ကြတာဖြစ်ပြီးတော့စကားများကြအဲ့လိုမျိုးလက်ပါကြအဲ့လိုမျိုးတွေလည်းဖြစ်တတ်ပါတယ်ရှင်နောက်တစ်ခုကကြတော့ဒီမှာတိတ်ပြီးတော့လူတွေသတိမထားမိတာ caregiver burnout ဆိုတာကြတော့အိမ်ကလူနာဘယ်ဖြစ်တဲ့အိမ်ကကလေးဘယ်ဖြစ်တဲ့ပြူးဆောင်ရှောက်ရတဲ့ဆောင်ရှောက်သူတွေမှာလည်းအရင်ကပင်မနွဲ့နေလာပြီးတော့သူတို့ရဲ့စိတ်ဖိစီးမှုတွေလည်းအများများလာတယ်အဲ့လိုမျိုးစိတ်အားဆက်လာတာတွေဖြစ်လာကြတယ်ဒေါသတွေကြီးလာကြတယ်အဲ့လိုမျိုးအိမ်ကလူပြူးဆောင်ရှောက်ရတဲ့လူတွေမှာလည်းစိတ်ထွက်ပေါက်မရပဲနဲ့အငဲနဲ့ညီမွေပြီးတော့အဲ့လိုမျိုးဖြစ်လာတတ်တာတွေလည်းတွေ့လာရပါတယ်ရှင်
အဲ့တော့ဒီကိုဗစ်ကြောင့်မို့လို့စိတ်ဖိစီးမှုကြုံရတဲ့သူတွေကိုဒီနိုင်ငံမှာရောဘာတွေအဓိကအကူအညီဆောင်ရှောက်ပေးတာရှိသလဲဆိုတာလေးလည်းရှင်းပြပေးပါလား
စိတ်ဖိစီးမှုတွေအများကြီးလာပြီးတော့စိတ်တွေပြန်ကြချဖြစ်လာတယ်စိတ်တွေမတည်ငြိမ်တော့ဘူးဆိုလို့ရှင်တော့အကူအညီတွေကတော့အမျိုးမျိုးရှိရပါတော့ဆေးတောက်လို့ရတယ်ဆရာဝန်နဲ့တွေ့ပြီးတော့စိတ်ငြိမ်စေတောက်လို့ရတယ်ဒါပေမဲ့အဲ့ဒီဟာကတော့သူ့ရဲ့စင်တန်လက္ခဏာတစ်ခုကိုပဲဒီပျောက်ကျင်းစေပြီးတော့တကယ်တမ်းသူ့ရဲ့အရင်းမြစ်ဖြစ်တဲ့ဒီပြဿနာရဲ့အရင်းမြစ်ဖြစ်တဲ့စိတ်ဒဏ်ရာတို့စိတ်ဖိစီးမှုတို့အဲ့ဒါတွေကတော့ counseling နဲ့ကုမတာအဓိကတကယ်လိုရာခရီးကိုရောက်တယ်ပေါ့နော်ဒီပြဿနာကိုအဓိကဖြေရှင်းနိုင်မယ်နောက်ပြီးတော့ဒီ chaplain service တွေကနေလာပြီးတော့သူတို့ကိုယ်ပွဲရာယုံကြည်ရာဘာသာရဲ့ဆိုင်ရာဖုံးတော်ကြီးတွေဖုံးကြီးတွေကနေလာပြီးတော့အပိစကားပြောတာလည်းရှိတယ်အဲ့တော့ပေါ့နော်စေပညာခူရတယ်မဟုတ်ပဲနဲ့အလုံးစုံလူတယောက်ရဲ့လိုအပ်ချက်ပေါ်မှာမူတည်ပြီးတော့လဲကျမတို့တွေကဝိုင်းပြီးတော့ကုပေးရပါလိမ့်ရှင်
အဲ့တော့မြန်မာနိုင်ငံမှာဆိုလို့ရှိရင်ကြတော့လေအခုဆိုရင်လေဒီ COVID-19 ကူးစက်မှုတွေကပို့ပြီးတော့ဆိုးလာတယ်အချက်တည်းတွေလည်းလူတွေပို့ပြီးများလာတယ်ဆိုတော့စိတ်ဒဏ်ရာတွေလည်းဒါပို့ပြီးတော့များလာမယ်အနေထားတွေကတော့အလားအလာတွေရှိနေတာပေါ့နော်ဆိုတော့မြန်မာနိုင်ငံမှာတော့စီးရင်တိကျပြုစုထားတာတော့တော့မရှိဘူးပေါ့လေဆိုကြပါစို့တချို့တွေကဒီစားဝတ်နေရေးအတွက်တောင်မှရုန်းကန်နေရတဲ့ခါကျတော့ကိုယ်မှာစိတ်ဖိစီးမှုဖြစ်လို့ဖြစ်နေမှန်းတောင်မှမစင်စားနိုင်တာမတွေးမိတာမျိုးတွေလည်းရှိနိုင်တယ်နောက်ပြီးတော့ကုသမှုပိုင်းလေလွယ်တကူပေါ့နော်ရယူဖို့အတွက်ခက်ခဲတာတွေလည်းရှိနိုင်တယ်ဆိုတော့အဲ့လိုလူတွေအတွက်အခုကိုဗစ်ကာလမှာဒီသူတို့ရဲ့ဖိစီးမှုတွေတက်တာဖို့ဆိုရင်ဘယ်လိုအကြံဉာဏ်ကောင်းတွေပေးနိုင်မလဲ
စိတ်ကပုံမှန်မဟုတ်ဘူးအရင်ကစိတ်ဖိစီးမှုတွေများနေတယ်အကျက်တဲတွေအရင်ရောက်နေတယ်ဘာလို့လို့ဘာလို့ခံရမလဲမသိဘူးဘူးမစကားပြောကြမရှိဘူးဆိုလို့ရှိရင်ဖြစ်နိုင်လို့ရှိရင်ကျမရဲ့ page Juju Safe Space ကနေပြီးတော့ free consultation နဲ့ပေးပါတယ်ဘာရောက်ပြီးတော့ဆက်သွယ်လို့ရပါတယ်နောက်ပြီးတော့မြန်မာပြည်မှာဆိုလည်းကျမတို့နဲ့တွေ့ဖက်ပြီးတော့အတူတူလုပ်နေကြတယ် reach out မြန်မာဆိုလို့ရှိရင်လည်း online free counseling တွေသူပေးနေပါတယ်ဖြစ်နိုင်လို့ရှိရင်တော့မြန်မာပြည်မှာလည်းတက်နိုင်တဲ့ဘက်ကနေစိတ်ပညာရှင်တွေကဝိုင်းဝန်းပြီးတော့ဒီစိတ်ဝေဒနာတွေစိတ်ဖိစီးမှုအကျက်တဲတွေကိုဖြေရှင်းဖို့အတွက်ကြိုးစားနေကြပါတယ်ရှင်အဲ့တော့တယောက်တည်းကြိတ်ပြီးတော့ခံစားနေကြမလို့ပေါ့နော်နောက်ပြီးကြတော့ဖြစ်နိုင်လို့ရှိရင်တယောက်တည်းမနေဘဲနဲ့ကိုယ့်ရဲ့ဒိနာပတ်ဝန်းကျင်ကစိတ်ချယုံကြည်ရတဲ့တင်ငင်းချင်းတွေမိသားစုတွေအကိုစိတ်ချယုံကြည်ရတဲ့လူတွေနဲ့ရင်းခွင့်စကားပြောပါတယောက်တည်းမနေဘဲနဲ့ဗီဒီယိုကောလေးတွေဖုန်းကောလေးတွေအထူးသဖြင့်မိသားစုနဲ့ဝေးနေတယ်ဆိုရှင်ခေါ်ပေးပါအာနောက်ပြီးကြတော့စိတ်ပျော်ရွှင်လန်းဆန်းအောင်ပေါ့နော်ဟာကလေးလေးကြည့်ပေးတာရုပ်ရှင်လေးကြည့်ပေးတာနောက် TikTok ဒီခုနောက်ပိုင်းအရင်ကစားလာကြတယ်နောက်တစ်ခုအရေးကြီးတာကိုယ်လက်လှုပ်ရှားမှုရှိအောင်နေပါပေါ့နော်ကိုယ့်ရဲ့ကိုယ်လက်လှုပ်ရှားတဲ့ခါကြလို့ရှိရင်ကိုယ့်ရဲ့ခန္ဓာကိုယ်ကကြည်လင်လန်းဆန်းတဲ့ခါကျစိတ်ရပျော်ရွှင်လန်းဆန်းလာတဲ့အကျိုးကြီးကျေးဇူးတွေရှိရအတွက်ကြောင့်ပေါ့လို့ပေါ့နော်အရင်စိတ်ညစ်တယ်ဆိုပြီးတော့ပဲထိုင်မနေဘဲနဲ့ကိုယ်တက်ကတက်နိုင်တဲ့ဆက်ခဲလေးတွေပဲကိုယ့်ကိုယ်ပြုစုပြောင်းထောင်နိုင်တဲ့နည်းလမ်းတွေလည်းလုပ်ပေးဖို့အတွက်အရင်ကြရစ်